မျိုးသားရေးဘွားကြီးတန်ကတော်တချို့အပါဝင်လူပုဂ္ဂိုလ်တရားလောက်ကမနေတော့ကြနေကရန်ကုန်တာကီရာမှာရှိတဲ့အစ္စလာမ်ဘာသာရေးစာသင်ကျောင်းတစ်ကျောင်းမှာဗလီဝတ်ပြုမှုတွေလုပ်နေရဆိုတဲ့ဆက်ဆွဲချက်နဲ့ပိတ်ပေဖို့အာဏာပိုင်တွေကိုဖိအားပေးလှုပ်ရှားခဲ့ကြပါတယ်။ဒါပြင်အဲဒီမှာတွားရောက်သတင်းယူခဲ့ကြတဲ့သတင်းတော်တချို့ကိုလည်းမျိုးသားရေးဘွားကြီးဆိုသူတွေကအကြမ်းဖက်တုံ့ပြန်ခဲ့ပါတယ်။လက်ရှိအခြေအနေမှာတော့တာကီရာအစ္စလာမ်ကျောင်းတစ်ကျောင်းလုံးကိုအကြောင်းပြချက်မရှိဘဲအခြေအနေတွေကိုယာယီထိမ့်သိမ့်တဲ့အနေနဲ့သက်ဆိုင်ရာအာဏာပိုင်တွေကယာယီချိတ်ပိတ်ခဲ့ပါတယ်။သုံးသမီးမြန်ထားတဲ့အမိုင်းညနိုင်ကအကြောင်းလုံးကိုပြောပြပေးမှာဖြစ်ပါရယ်ဗျာ
။မနေ့ညနေပိုင်းကတာကီတာမြို့နယ်အနော်မာတည့်ရက်ကွက်မှာရှိတဲ့အစ္စလာမ်ဘာသာရေးကျောင်းနှစ်ကျောင်းကိုပိတ်ပေးဖို့တန်ဃာရော်တွေပါဝင်တဲ့အမျိုးသားရေးဝါဒီတွေတွားရောက်ပြီးတော့အာဏာပိုင်တွေကိုဖိအားပေးလှုပ်ရှားနေကြတဲ့မှတ်တမ်းတင်ဗီဒီယိုဖိုင်တွေဟာအင်တာနက်လူမှုကွန်ရက်စာမျက်နှာတွေပေါ်မှာအချိန်ပိုင်းပြန်ပြန့်နှံ့ခဲ့ပါရယ်။ဒါပြင်အဲ့ဒီမှာသတင်းယူနေကြတဲ့သတင်းတောက်တွေကိုအမျိုးသားရေးအင်အားစုဆိုသူတွေကအကြမ်းဖက်တုံ့ပြန်ရမှာ AP သတင်းဌာနကရုပ်သံသတင်းတောက်ကိုမင်းချီတင်းကိုအဲ့ဒီလူအုပ်ကနေအကြမ်းဖက်ရိုက်ညှက်ခဲ့ပါတယ်။ဒီချိန်နဲ့ပတ်သက်လို့သက်ဆိုင်ရာနယ်မြေရဲစခန်းတာဝန်ရှိသူကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်နေမြန်ကြည့်ပါတယ်။ခြိုက်ပိတ်တဲ့ကိစ္စမှာဒီတရားရုံးရဲ့ခွင့်ပြုချက်ပေါ့နော်တရားရုံးရဲ့အမိန့်များပါပါသလားလို့နောက်ပြီးတော့ဘာကြောင့်အဲ့လိုဖြစ်ဖြစ်ရှင်လို့ရှင်
အဲ့တော့ဒီမှာကျွန်တော်တို့ရှိမှာတော့ကျွန်တော်တို့ရှိရတယ်ဒီမှာစာရိုက်ပိုင်းဘာမှပေးမလာဘူးကြာမလို့မသိချင်တဲ့ solution ကိုကျွန်တော်တို့တိုင်းအောင်မေးကြည့်မှရမယ်ကြာ
ဟုတ်ကဲ့အခုကျောင်းနေရတော့ဘယ်နဲ့ကျောင်းချစ်ပိတ်ထားလဲရှင်လောလောဆယ်မှာတော့လေအစ္စလာမ်ကျောင်း
အဲ့တော့ကျွန်တော်တို့လည်းဘယ်နဲ့ကျောင်းဆိုတာတော့မသိသေးဘူးကျွန်တော်တို့လည်းကြည့်တာတော့ကျောင်းတော့ပြီ
းအခုလုံကြုံရင်းချိန်နေရရော
တတိယဘက်မှာဘာဖြစ်ပါ့အေးသေးပါ့အေးသေးပါ့ကျွန်တော်တို့ကတက်ဖွဲ့ဝင်နေလည်းရှိပါတယ
်ဗီဒီယိုဖိုင်တွေထဲမှာတော့အမျိုးသားရေးဝါဒီဆိုသူတွေကသူတို့ဘာကြောင့်အစ္စလာမ်ဘာသာရေးကျောင်းတွေကိုပိတ်ခိုင်းရတယ်လဲဆိုတဲ့အကြောင်းပြချက်နဲ့ပတ်သက်လို့မင်္ဂလာတောင်ညွတ်မြို့နယ်မှာနေထိုင်တဲ့ကိုလက်ကနေအခုလိုပြောသွားပါတယ်
။ကျွန်တော်ဒီအမျိုးသားအင်အားစုတွေဒီအနော်မှာတရက်ခွဲကိုရောက်ရှိရတဲ့အကြောင်းရင်းကတော့အာရီစာသင်ကျောင်းလို့အမည်အသုံးပြုပြီးတော့ပလီဝိပ္ပိကျောင်းတွေကိုလုပ်နေတဲ့အတွက်ကြောင့်မလို့ကျွန်တော်ကဒီနေရာကိုလာရောက်လေ့လာကြည့်ရှုရခြင်းဖြစ်တယ်။ပြောရင်တော့စာသင်ကျောင်းပြင်းတော့ပလီတက်တယ်ဒါမျိုးတွေကိုကျွန်တော်ကဆက်လက်မလုပ်ဖို့အတွက်ကိုသက်ဆိုင်ရာဌာနအဖွဲ့အစည်းတွေရာတွေတားမြစ်ပေးဖို့နောက်အုပ်ချုပ်ရေးပိုင်းစီရင်ပိုင်းနေရာတွေပြီးတော့တရားတွေကိုတားမြစ်ပေးဖို့ရုံးရသူတစ်ခုနဲ့တစ်ခုပြိပခရေရှည်မဖြစ်စေဖို့အတွက်ဒါတွေအတွက်ကိုကျွန်တော်တို့အမျိုးသားအင်အားစုတွေကအခုရောက်လာခြင်းဖြစ်ပါတယ
်ပါကစ္စတန်မှာရှိတဲ့အစ္စလာမ်ဘာသာကျောင်းတွေဟာဥပဒေနဲ့အညီတရားဝင်ဖွင့်ထားတာဖြစ်တဲ့အပြင်ကျောင်းသား300ကျော်တက်ရောက်တင်ကြားနေတာဖြစ်တယ်လို့အစ္စလာမ်ဘာသာရေးကျောင်းရဲ့ဥက္ကဋ္ဌဦးတင်ရွှေကသတင်းတောက်တွေကိုပြောပါတယ်။အပြစ်တစုံတရာကျူးလွန်ခြင်းမရှိပေမဲ့လည်းပြဿနာပိုးပြီးမကြီးထွားစေဖို့သက်ဆိုင်ရာအာဏာပိုင်တွေကစာရွက်စာတမ်းတွေမပါဘဲပါဇက်နဲ့ပြောပြီးချိတ်ပိတ်ခဲ့တာဖြစ်ကြောင်းဦးတင်ရွှေကအခုလိုဆက်ပြောပါတယ်။အာဏာပ
ိုင်ကအာဏာရေးကူညီရေးတရားကလာပါတယ်ရဲမှုတွေကပါပါတယ်ကောင်းပါတော့ပြန်ရတယ်။ဘာလို့အပြည့်အဝစာရွက်စာရှိရဲ။ဒါကဘာလို့ချစ်ပြည့်လဲဆိုတော့ပြစ်စုရေးလာပါဘူး။ဘာလို့ချစ်ပြည့်လဲဆိုတော့ကာနာရဲ့ဥပဒေပဋ္ဌာန်းကမအားတော့ပြောဒီကိစ္စပြတ်လာပြီးတော့ဆောက်ရတယ်။ဒါရင်ပြင်းပြင်းလာပါလေဆိုတော့ဒီလို
စာပင်ကျောင်းတွေချိတ်ပိတ်ခံရတဲ့ကိစ္စမှာတရားဥပဒေအရအကာအကွယ်မပေးနိုင်တဲ့အတွက်သူ့အနေနဲ့ဝန်းနေမိတယ်လို့ဦးတင်ရွှေကပြောပါတယ်။အစ္စလာမ်ဘာသာကျောင်းတွေမှာဖျားဝတ်ပြုတယ်ဆိုတဲ့ဆွဆဲချက်တွေနဲ့ပတ်သက်လို့လူငယ်ဘာသာပေါင်းစုံချစ်ကြည်အဖွဲ့ကြီးရဲ့ဥက္ကဋ္ဌကိုဆိုင်ကအခုလိုပြောပါတယ်
။စာပင်ကျောင်းမှာဘာမပြုရဘူးဆိုတဲ့ဟာကိုပြောတဲ့အခါမှာကျွန်တော်ကဘာနဲ့တော့ပြောနိုင်ရှင်ကြလို့ရတော့ဆိုတော့ဒီဗုဒ္ဓဘာသာကျောင်းနေမှာရောနော်အဲ့မှာကျွန်တော်ဒီယဉ်ကျေးလိမ်မှာလို့ပြောပြီးတင်တဲ့အခါကျရင်ဖျားဘယ်လိုရှိခိုးရတယ်လဲဆိုတဲ့ဟာကအစားအဲ့မှာတင်ပေးတယ်။အဲ့တော့ကျွန်တော်အစ္စလာမ်ဘာသာဝင်တွေရဲ့ဒီစာသင်ကျောင်းတွေမှာလည်းကျွန်တော်ဘယ်လိုဖျားရှိခိုးရလဲဘယ်လိုဖျားဝိပုရလဲဆိုတဲ့ဟာကိုဒါကိုတင်ပေးတယ်။ဆိုတော့ဒါကိုကြည့်ပြီးတော့မှဒါဝိပုကျောင်းဆိုပြီးတော့မှဘယ်လိုဆိုပြီးတော့ဆွဆဲရဲဆိုတာဒါလုံးဝအခြေအနေမရှိတဲ့အိတ်တာတစ်ခုရယ်နော်
။ဒါအပြင်မြန်မာနိုင်ငံမှာဘာသာရေးရဖိနှိပ်မှုတွေရှိနေတယ်လို့နိုင်ငံတကာအသိုင်းအဝိုင်းကဆွဆဲဝေဖန်နေချိန်မှာအခုလိုဘာသာရေးအထူးကြုံတွေဖြစ်အောင်ဖန်နေတာဟာဒေါက်ဆက်စစ်ကြီးဦးဆောင်တဲ့ NLD အစိုးရကိုပိုးပြီးအကြက်အတဲဖြစ်စေတယ်လို့မြင်ကြောင်းကိုဆိုင်ကပြောပါတယ်။တာကီတာမှာရှိတဲ့အစ္စလာမ်ဘာသာရေးစာတင်ကျောင်းတွေအားလုံးကိုပိတ်ဖို့အမျိုးသားရေးအင်အားစုတွေကအရင်ကတည်းကဖိအားပေးနေကြတာဖြစ်ပြီးနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးညီလာခံကိုတက်ရောက်နေတဲ့အချိန်အတွင်းမှာအခြေအနေတွေဟာအခုလိုပိုပြီးဆိုးရွားလာတာဖြစ်ပါရဲ့ရှင်။